ီတစ်ပတ်ပြောချင်တာကတော့လေယာလောက်သားရှားပါတဲ့ပြဿနာကိုတောင်သူတွေကကိုနီးကိုဟန်နဲ့ဖြေရှင်းနေကြတဲ့အကြောင်းပါဒီလိုဆောင်ရွက်နေတဲ့တောင်သူတွေရဲ့အခက်အခဲတွေကိုလည်းတင်ပြသွားမှာဖြစ်ပါတယ်လေယာလောက်သားရှားပါလုံးတဲ့အကြောင်းကိုနည်းနည်းလောက်အချင်းချုပ်ပြောပါမယ်ဒီပြဿနာကိုမြမလေယာလုပ်ငန်းခွင်မှာလွန်ခဲ့တဲ့3-4နှစ်လောက်ကတည်းကကြီးကြီးမားမားကြုံတွေ့လာခဲ့ရတာပါလေယာလုပ်ငန်းခွင်မှာရတဲ့လှုပ်အားခါကခင်းနဲ့ညီအောင်တိုးမလာတာကြောင့်မျိုးကြီးပြကြီးတွေစီအလုတ်တစ်တွေရှာဖို့လဲရလုတ်သားတွေတဟုန်တို့ရွှေ့ပြောင်းသွားတာကဒီပြဿနာရဲ့အရင်းခံပါဒီလိုရန်ကုန်လိုမျိုးကြီးတွေစီတက်ပြီးယောက်ျားလေးတွေကပယံလုတ်စိုက်ကားနှင်းမိန်းကလေးတွေကဈေးရောင်းအထည်ကျုပ်ဆက်ယုံစင်းစသဖြင့်လုပ်ကြတာပေါ့ဒီလိုမျိုးလဲရလုတ်သားတွေမျိုးပြောင်းတာအရင်များလာတော့ကျေးလက်ဒေသတွေမှာလဲစင်းငါလို့ခေါ်တဲ့လဲလုတ်သားတွေတအားရှားလာပြီးလူအားခဈေးတွေလှိမ့်တက်လာပါတယ်အကျိုးဆက်အနေနဲ့ငကိုကလေးကမှရိုင်နေနဲ့ဖြစ်နေတဲ့တောင်သူတွေရဲ့စီးပွားရေးအခြေအနေပိုးပို့ပြီးဆိုးလာတာပါပဲ။လေယာလုတ်သားတွေတစ်နှစ်တစ်နှစ်ပိုရှားလာတဲ့ပြဿနာကပြီးခဲ့တဲ့နှွေစပားရာသီမှာတော့အရန်ကိုဆိုးလာပါတယ်။ဒီနေရာမှာအစိုးရဘိုင်းကစက်မှုလေယာကူပြောင်းရေးဆိုပြီးကြွေးကြော်နေပေမဲ့အကောင်အထည်ဖော်တဲ့အပိုင်းကိုပြပြပြင်းပြင်းလုပ်မလာသေးပါဘူး။ဒီတော့လယ်သမားတွေအနေနဲ့သူတို့ရဲ့လေယာလုပ်ငန်းပြတ်မသွားအောင်ကိုယ့်ဘာသာကိုယ်ပဲကြံကြဖန်ကြရတော့တာတောင်သူတွေရဲ့နီလန်းကတခြားထူးထူးခြားခြားတော့မဟုတ်ပါဘူးလေယာလုတ်သားတွေရှာမရတော့စက်တွေနဲ့အစားထိုးလိုက်ကြတာပဲပေါ့ဒါပေမဲ့လို့တောင်သူတွေရဲ့စက်မှုလေယာစနစ်ကိုအကောင့်တဲဖော်နေတဲ့နီလန်းကတော့ကိုအားကိုကိုပြီးတကယ့်ကိုကြကုတ်ကြခဲလုပ်နေကြရတာပါသူတို့တွေရဲ့အဓိကအခက်ခဲကတော့အားလုံးပဲမန်းဆနိုင်မယ်ထင်ပါတယ်ငွေကြေးအရင်းနှီးမပြည့်မစုံတဲ့ပြဿနာပါပဲငွေကြေးမလုံလောက်တဲ့ကြားကလေယာသုံးစက်ကရိယာပစ္စည်းတွေရဖို့တောင်သူတွေလောက်ကြတဲ့နီးကတော့ကုမ္ပဏီတွေစီကနေအရေးကြဝယ်တဲ့နီးပါပဲ။ဒါပေမဲ့ကုမ္ပဏီတွေစီကလေယာသုံးစက်ပစ္စည်းတွေကိုအရေးကြဝယ်ဖို့အတွက်အဲ့ဒီကုမ္ပဏီတွေနဲ့ချိတ်ဆက်ထားတဲ့ဘဏ်တွေနဲ့ပါဆက်သွယ်လုပ်ကန်ရတာပါ။ပိုပြီးရှင်းအောင်ပြောရရင်တော့လေသမားတွေကကုမ္ပဏီစီကိုစက်ပစ္စည်းရဲ့40ရာခိုင်နှုန်းကိုလက်ငင်းသွင်းရတယ်။ကျန်တဲ့60ရာခိုင်နှုန်းကိုကုမ္ပဏီနဲ့ချိတ်ထားတဲ့ဘဏ်စီကနေချီးပြီးကုမ္ပဏီစီကိုသွင်းရပါတယ်။ချင်းငွေကိုတော့အများဆုံးနှစ်နှစ်လောက်အတွင်းမှာဘဏ်မှာအရေးကြပြန်ဆက်ရတဲ့စနစ်ပါလက်ရှိအချိန်မှာအဲ့ဒီလိုလေယာသုံးစက်ပစ္စည်းတွေကိုလေသမားတွေစီကိုအရေးကြရောင်းပေးနေတဲ့ကုမ္ပဏီက၄-၅ခုလောက်ရှိပါတယ်စက်ပစ္စည်းတွေရဲ့တန်ဖိုးကတိမ်ပေါင်း300လောက်ကနေ400လောက်အတွင်းရှိကြပါတယ်ငွေပမာဏများတော့ငွေလေးနည်းနည်းပါးပါးတက်နိုင်တဲ့လေသမားကြီးတွေက34ဦးဆက်နဲ့စက်တွေဝယ်ပြီးကိုယ်လည်းမလဲထွန်ကြရိတ်ကြဒီပြင်လေသမားတွေရဲ့လေတွေစီကိုလည်းအငှားလိုက်ကြတာပါတောင်သူတွေကအစုဆက်ဝယ်ထားတဲ့ဆက်အည်အတွက်ကလောလောဆယ်မှာရိတ်ဆက်18စီးနဲ့ထွန်ဆက်5စီးလောက်ပဲရှိကြတာပါဒီဆက်တွေနဲ့ပဲပြီးခဲ့တဲ့နှွေစပားရာသီမှာအေယာဝတီတိုင်းပဲခူးတိုင်းရန်ကုန်တိုင်းမန္တလေးတိုင်းစကိုင်းတိုင်းစတဲ့စပားဆိုင်တဲ့နေရာအားလုံးကိုလှည့်လည်ပြီးလုပ်ခဲ့ကြတာပါတောင်သူအချင်းချင်းလယ်တွေကိုအငှားထွန်ပေးရင်းနဲ့ဝင်ငွေလဲထိုက်လျောက်ပြောင်းဝင်ခဲ့ကြပေမဲ့ဆက်အည်အတွက်ကနဲတော့ထင်သလောက်ခရီးမပေါက်ကြပါဘူးတောင်သူတွေရဲ့လက်ရှိအနေအထားအရလဲနောက်ထပ်ဆက်တွေထပ်ဝယ်ဖို့မတက်နိုင်ကြပါဘူးဒီနေရာမှာအပေါ်မှာတင်ပြခဲ့တဲ့ကုမ္ပဏီနဲ့ဘဏ်ချိတ်ပြီးတောင်သူတွေကိုလေယာသုံးစက်ပစ္စည်းတွေအရေးကြရောင်းတဲ့စနစ်ကအကျွေးမရောင်းတာတဲ့စာရင်တော့ကောင်းနေဆိုတာကငင်းလို့မရပါဘူးဒါပေမဲ့ကုမ္ပဏီတွေကရောင်းတဲ့တစိမ့်ကိုရောင်းတဲ့ဈေးနဲ့ဝယ်မှပဲဘဏ်ကနေချင်းငွေကရတာပါဒါကြောင့်တောင်သူတွေရဲ့ကြိုးပမ်းမှုကဒီထက်ပိုပြီးကြီးထွားလာဖို့မလွယ်ပါဘူးဒီနေရာမှာပြောချင်တာကတောင်သူတွေကြိုက်တဲ့ဆက်ပစ္စည်းကိုကြိုက်တဲ့ဈေးနဲ့ဝယ်လို့ရနိုင်မဲ့စနစ်တစ်ခုပေါ်ပေါက်လာဖို့လိုနေပါတယ်။ကုမ္ပဏီနဲ့ပေါင်းချုပ်ပြီးငွေချေးပေးတာမျိုးမဟုတ်ဘဲနဲ့ဘဏ်တွေကနေတိုက်ရိုက်ချင်းငွေပေးတဲ့စနစ်တစ်ခုလိုပါတယ်။မဟုတ်ရင်တော့လေယာလုတ်သားရှားလာတဲ့နှုံးကိုဆက်နဲ့အစားထိုးတဲ့နှုံးကလိုက်မမီရင်လေယာလုပ်ငန်းကန္တအချက်အတဲပိုတိုးလာနိုင်ပါတယ်။ဒါကြောင့်ကြကုတ်ကြကဲလုံးပန်းနေတဲ့တောင်သူတွေရဲ့ကြိုးပမ်းမှုတွေအရှိန်ကျမသွားဖို့ငွေအရင်းအနှီးပံ့ပိုးပေးတဲ့အရင်အမြင့်တစ်ခုထွက်ပေါ်လာအောင်အစိုးရအနေနဲ့အထူးတလဲကူညီကြံဆောင်ပေးသင့်ပါတယ်လို့တင်ပြလိုက်ပါတယ်စီးပွားရေးဖွံ့ဖြိုးမှုမျက်မှောက်ပြုနိုင်ကြပါစေကျေးဇူးတင်ပါတယ်ကျွန်တော်အောင်နိုင်ကျော်ပါ